ကဲကလေးတခုဆရာဝန်ကြီးပါမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြာခင်ကပဲပေါ့နော်ပိုလီယိုရောဂါပြန်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်ဆရာဘာကြောင့်အခုလိုပြန်ဖြစ်လာတာလဲဆရာ
ဒီကောပိုလီယိုရောဂါပုံမှာ2မျိုးရှိပါနော်အမျိုးကတော့ဒီကဲသဘာဝပိုးပေါ့အရင်ပိုးလို့ခေါ်ပါတယ်အရင်ပိုးကတော့သဘာဝမှာပပျောက်ခံနည်းနေပေါ့နော်ဒီကြလို့ရှိရင်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံမှာပဲဖြစ်ပါတယ်အဲဒါတော့ဟိုလူတွေထောက်ကွာရှိတဲ့ရာဂုလို့ပိုလီယိုရောဂါတစ်ဖြည်းစတင်လို့ဒုံးနဲ့ဆိုလို့ရှိရင်99% ရတယ်လို့ပြောသွားပြီ။အဲဒီကစကဘာမှာပိုလီယိုကပပျောက်ခံနည်းနေပြီ။အဲတော့ဒီကကအရင်ပိုးပါ။ကျွန်တော်ခုတွေ့တာကရိုင်းပိုးတော့မဟုတ်ဘူး။ပိုလီယိုတွင်ပြောင်းပိုလီယိုပိုးလို့ခေါ်ပါတယ်။အဲတော့ပိုလီယိုတွင်ပြောင်းပိုးဆိုတာကဘာလဲဆိုရင်ပိုလီယိုရောဂါကာကွယ်ပေးတိုက်တာကသူ့ရဲ့ပိုးကိုပြောင်းအောင်လုပ်တာတိုက်တာဖြစ်ပါတယ်။ဒါနဲ့ဘယ်လိုဖြစ်လဲဆိုဒီပိုးကတိုက်ခံရတဲ့ကလေးလေးကသူ့ရဲ့အလန်နိုလေးဖြတ်သွားပြီးလို့ရှိရင်ဒီတောင်ဝင်းမြေမှာရှိနေပါတယ်။အဲတောင်ဝင်းမြေမှာရှိတဲ့ပိုးကလည်းနည်းနည်းပြတ်သွားတဲ့ခါပေါ့နော်။ဒီဗီဇာကြောင့်လည်းဖြစ်တာလို့ရှိရင်အတင်ကြောင့်ပိုလီယိုကပိုဖြစ်လာတယ်။အဲဒီခါကျတော့ရှိရတော့ဒီပိုလီယိုကပိုကောက်ွယ်ပြီးမတိုက်သားတဲ့ခမင်းရှိတဲ့ဒီပါပတ်ဖြစ်လို့ရှိရင်ဇိုင်းရောကပိုလို့ပဲလက္ခဏာတွေကြားနိုင်တယ်။ဒါမျိုးဖြစ်ပိုလီယိုကပြန်ဖြစ်တယ်ပေါ့နော်။အဲကျွန်တော်ကဘယ်လိုသိလဲဆိုရင်ရုပ်ရည်ရဲ့ကြောက်ခွေကြောဒီရောကလည်းခေါ်တယ်အဲ့လည်းပေါ်လာချပြလို့ရှိရင်ဒီလက်တွေပြော့ခေါ်ပိုလီယိုဖြစ်တယ်လို့ပဲအကျိုးတွေပြော့ပုံနဲ့အာရုံရောအမြင်ဖြစ်တယ်ဟုတ်ဒီမကန်လို့ပေါ့အဲ့ခါလေးမှာကျွန်တော်ကဒီကိုပြန်ပြီးတော့သူ့ရဲ့ဝေးရလို့ပြန်ဆစ်ကြည့်တဲ့အခါကျတော့ဒါဒီအတွင်ကြောင်းပိုလီယိုပိုးကြောင့်ဖြစ်တယ်ဆိုတာသိရပါတယ်အဲ့တော့သိမကြရတာပဲကျွန်တော်ပြင်းပြင်းနဲ့ပေါ်ပေါ်နေနေရရွာတူရပါတော့အဲ့ရွာကလေးတယောက်နောက်နီးနာကလေးတယောက်နောက်မှာတွေ့
ဟုတ်ကဲ့ဆရာကြီးအရင်တော့အခုလိုပြန်ဖြစ်ခဲ့တာမျိုးရှိခဲ့လားဆရာ
ကျောင်းဘောကတော့ဒီဘာကြီးကတွေ့နေတယ်ပေါ့2015ကဒီပမာယူလိုက်ခိုင်ကျင်းနေမှာတွေ့ခဲ့တာဒီဘင်္ဂလားဒေ့ရှ်ရဲ့ဒေသမှာတွေ့တယ်ပေါ့နော်ဒီမိမိကတော့2018မှာလည်းဒီလူကမှာတွေ့တာရှိတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီအသင်ပြောင်းပိုလီယိုပိုးဖြစ်တော်လဲပဲတကယ်တမ်းကဒီပိုလီယိုကာကွယ်ဆေးတာပေးထားမယ်ဆိုလို့ရှင်ဒီကူးစက်နဲ့နေထားဟိုမရှိတဲ့သဘောဖြစ်တာပေါ့ဆရာအဓိကတော့ကာကွယ်ဆေးအဓိကဖြစ်နေတာပေါ့ဆရာ
အဲ့တော့ဒီကာကွယ်ဆေးကပုံမှန်တဲ့တိုင်းဘာမှမဖြစ်ဘူးအခုတွေ့နေတာပါဖြစ်လို့ဆိုဒီကလေးတွေကကာဝယ်လို့လုံးဝမရတာဘူးအဲအဲ့နေရာကတော့လမ်းမဆက်တဲ့နေရာတိတ်ဆိုးပြီလေကျွန်တော်တို့ဒီတမိုင်ဝန်ထမ်းတွေကတစ်ခါတစ်ခါရှိနေတစ်ခါကိုပိုင်းအချက်ခွင့်ဒေတာဖြစ်နေတယ်အဲ့မှာသူတို့ကဒီဘက်ကတမိုင်ဝန်ထမ်းနေလာမတော်ပြဘူးပေါ့နော်ဘာလို့မပေးတာဖြစ်လို့တစ်ခါကလည်းသူတို့ရိုးစုတွေကလုပ်ပေးတဲ့တမိုင်ဝန်ထမ်းတွေကလည်းဒီမတိုက်ဖြစ်ခဲ့လို့တူတယ်အဲ့ဒါကြောင့်မို့ကာဝယ်လို့တော့သူကတော်တော်လေးနေအဲ့နေရာမှာတော့ဖြစ်တာကျွန်တော်ကဘာလို့ ਆ လဲဆိုအဲ့ဒီနေရာဒီမှာကျွန်တော်တို့နဲ့လည်းယူလိုက်ပြီးတော့တင်းတက်ဆင်းပေါ့နော်လိုက်တက်ရပါတယ်။ကောက်ဆင်းကောက်လိုက်တာလိုက်တက်တာလုပ်ရမယ်။အဲ့ဒီပဝင်းနေမှာဒါကပြက်နေလိုက်ရဲ့တိတ်ချောင်းလို့အဲ့ပဝင်းနေမှာလည်းကလည်းပိုလီယိုမျိုးသားကဝေးတိုက်နေလို့ပေါ့နော်။ကလေးတွေပေါ့အဲ့ဒီအပေါ်မှာဆိုတော့ကျွန်တော်ကများနည်းကကလေးငယ်လေးရစပြီးတော့နော်ခဏနဲ့ကြည့်တိုက်ပါတယ်။ဟောဒီမှာကြာလို့ရှိရင်ခဏနဲ့မောက်ကလေးကိုတိုက်တယ်။ဒါနဲ့မိန်းမပဝင်းနေမြင့်နေတယ်မှာတော့ဒီမျိုးသားကလည်းတော့အားလုံးကတိုက်ပါအားလုံးပေါင်းဒီ3တန်းလောက်ကိုတိုက်ဖို့ရှိရှိပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီစစ်တမ်းကြောင့်ကလေးတွေကာဝယ်ဆေးမတောက်နိုင်တာပေါ့နော်အဓိကဖြစ်တာကိုသတ်တွေ့ရတာပေါ့ဆရာ
အဲ့ဒီစစ်တမ်းကကျွန်တော်တို့ရဲ့ဒီကာဝယ်ရေးလုပ်ငန်းတွေအနောက်ရှေ့အများကြီးဖြစ်နေပါတော့ဒီကလည်းလင်းရမှုလို့လည်းတော်တော်လေးရှိပေါ်လို့တော့ဒီကဘာမှကျန်နေတာလည်းပါပဲအခုဆိုလည်းအာဖဂန်နစ္စတန်မှာကျန်နေတဲ့ကလေးဆိုသူကဒီ conflict တွေရလို့ခေါ်ပါတော့ဒီလိုမျိုးတွေဖြစ်တဲ့နေရာတွေဖြစ်နေတယ်။ဒါကြောင့်မကောင်းဆုံးနဲ့တော့ဒီနေရာမပြောက်ဘူးဖြစ်နေတယ်။ကြောက်ချင်းအပ်တော့တစ်ခါလုံးကလိုက်ပြီးတော့အဝယ်ကြီးဆက်တိုက်နေရတယ်ဆက်ထိုးနေရတယ်။ကျွန်တော်လည်းရမှာလည်းဒီလိုပါပဲ။ဒီဒီလိုနေနေနေရချင်ဘူး။လုံခြုံမှုမရှိဘူး။နောက်နောက်ဆက်တယ်လို့မကောင်းဘူး။ရှေ့ကြောင်း population တွေရှိနေတယ်။နေမတက်ခြင်းတွေကရှေ့ကြောင်းရတဲ့သဘာဝပေးရတယ်။ဒီလိုပဲပေးရတယ်ဒီလိုရောက်ရှိရတော့ဒီကာကွယ်ဆေးကမ်းခြုံမှုကမကောင်းနိုင်ဘူး။အဲ့ကြောင့်ကျွန်တော်ကကာဝေးလေးနဲ့ကာဝေးလေးရောရပြန်ဖြစ်လာမှာပဲ
ဟုတ်ကဲ့ဆရာကြီးအခုလိုပြန်ဖြစ်လာတာကကမ္ဘာပေါ်မှာပိုလီယိုပပျောက်ရေးလုပ်ငန်းအတွက်ပေါ့နော်မြန်မာနိုင်ငံမှာရောဘယ်လိုမျိုးအရေးကြီးလဲဆရာကြီ
းဒီအတင်းကြောင့်ပိုဖြစ်နေပြီးပိုလီယိုရောဂါကာဝေးလေးကိုဆက်တိုက်ရမယ်နောက်ပိုင်းကျတော့ပိုလီယိုကျွန်တော်မြင်ရလို့နိုင်နေလို့ဆိုတော့ပိုလီယိုရောဂါကာဝေးလေးထိုးသေးကိုကြောင်းထုတ်မယ်ပေါ့နော်ထိုးသေးကတောက်ဆင်းလို့မဟုတ်ဘူးတရားပိုလီယိုပိုးကိုတတ်ပြီးတော့မှလိုက်တာပေါ့နော်အဲ့ကြတော့ကျွန်တော်ပိုးရောက်ဆက်တဲ့အတင်းကြောင့်ပိုးကိုအလေးရမ်းရှိတော့အဲ့ဒီလိုဆိုတော့ဘာလို့ပိုလီယိုဖြစ်တာမရှိတော့ဘူး အကုန်ကြောင်းပိုးလည်းမရှိတော့ဘူး၊ရိုင်းပိုးလည်းမရှိတော့ဘူးဆိုလို့ရှိရင်တော့ပိုလီယိုကာကိုလေးထိုးတာကိုကမ္ဘာလုံးကဆိုင်းပါလား။ကမ္ဘာမှာတတိယမြောက်အပြောက်တဲ့ရောဂါလို့ဆက်လို့ရမှာပါ။
ဟုတ်ကဲ့ဆရာကြီး။အခုလိုဒီပိုလီယိုရောဂါဖြစ်လာရတာကဘယ်လိုကူးစက်မှုကြောင့်ဖြစ်ရလဲဆရာကြီး
။ပိုလီယိုရောဂါကာကွယ်ဆေးကိုတိုက်လိုက်လို့ဆရာအဲ့တဲ့လူတွေမှာခံနိုင်ကြည့်ရမှာပေါ့နော်။သူကအရေးကြီးမှာတစ်ခါဝေးနေမှာပါသွားတယ်။အဲ့နောက်ရောက်ပြီလေနောက်ရောက်မှလည်းခဏလေးရှိတ
ယ်ဟုတ်ကဲ့ဆရာကြီးကာကွယ်ဆေးတွေမပေးနိုင်သေးတော့လည်းပဲပေါ့နော်အကိုကြီးတန်ရှင်းချင်းအဖြစ်ကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာ
စိတ်တော်မရှိကြဘူးပိုးရေကဘယ်လိုဆိုတော့ဒီကစီကောအော်လော်ဂျီခေါ်တာနော်စားတော့ရေရနေတော့ကူးတဲ့သဘောပဲအဲ့တော့စားတော့ရေနဲ့ကူးတဲ့ခါကျတော့တန်ရှင်းနဲ့တော့ဘုံရေရရှိဖို့ပေါ့နော်တန်ရှင်းနဲ့စားတော့ရောက်ဖို့ဆက်လဲထက်တော့ကက်သွားပဲဝေးရနေတော့ကူးစစ်တဲ့ရောဂါတော့ clean one သွားတယ်မျိုးရတော့ကူးနိုင်လားဆိုတော့အဲ့ဒါကဘာလို့ဒီအမကံကြမသိနိုင်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုယောဂါဖြစ်လာတာကိုသိနိုင်ဖို့လက္ခဏာမှာဆရာကုနာပြောခဲ့တဲ့ဖြားနာပြီးတော့ပျော့ခွေသွားတာမတန်တာပေါ့နော်အဲ့ဒါအပြင်တခြားလက္ခဏာတွေရောရှိသေးလားဆရာကြီ
းဘာလက္ခဏာတော့သိမရှိပါဘူးသူကတော့ဒီစက်သားတွေဘာတွေနာမည်ပေါ့နော်ခြေလက်တွေနာမည်ဒါကျော်တည်သွားတယ်ပေါ့သူလည်းလုံးဝမလုပ်နိုင်ဘူးသူကလည်းတော့ပြင်ဆင်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလူတွေယောဂါဖြစ်လာခဲ့ပြီဆိုရင်ရောကုသနိုင်တဲ့အနေထား
ပူပြီးတော့ဖြစ်ပြီးမှဆိုလို့ရှိရင်တော့ပြန်လည်းလေ့ကျင့်ပြီးတာပါညာနဲ့ခံကောင်းရပြန်ကောင်းလာတယ်ပုံမှန်ကဲပူပြီးဖြစ်တဲ့လူတွေကတော့နောက်ပိုင်းကျတော့နောက်ပိုင်းပြန်လာကြဖြစ်တယ်ပေါ့နော်ဒီကလေးမျိုးမှာတော့တယောက်ကတော့တော်လေးပြန်ကောင်းလာပါတယ်နောက်တစ်ယောက်ကတော့ခြေလက်တွေကလုံးမတမ်းဆန်းဖြစ်လို့ရောင်းခေးဖြစ်ပြီးမှတော့ကြာကြာကုသလာတယ်သူလည်းကောင်းကြတော့ကုသလာပြီလို့ကြားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ